တစ်တုံညာနှစ်ခုဆစ်စင်ရဒုတိယလိုင်းမှာလာရှိုးဘက်ကစီရေးအရှင်ကိုဒီကနေ့ပဲစမြင့်လိုက်ပြီလို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကပြောလိုက်ပါတယ်။အခုတကြောပြန်စစ်ပွဲဟာကိုကန်တပ်ဖွဲ့ MNDA ဦးဆောင်ပြီးတော့စစ်ရှင်မြင့်လိုက်တာဖြစ်တယ်လို့မြောက်ပိုင်းတိုင်းရင်းသားညီနောင်၃ဖွဲ့ရဲ့တကြောပြန်စစ်စင်ရ၅ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာပဲ TNL ပြောခွင့်ရလွေးရီဦးက VOE ကိုအခုလိုပြောပါတယ်
။ဒီနေ့လာရှိုးမှာတိုက်ပွဲဖြစ်တယ်လို့တော့ကြားသိရပါတယ်။တိမ်နေကြောဘောနော်လာရှိုးမရောက်ခင်မှာစကန်နေနေတဲ့ပွဲဖြစ်တယ်လို့ကြားသိရပါတယ်။ MNDA ဥဆောင်လို့ကြားသိရပါတယ်။သူပေမဲ့ပဲနဲ့လည်းဘလူးပတိစိတ်ကတော့ကျွန်မစီမံလို့တက်လာချင်တော့မရှိသေးဘူး။သူပေမဲ့လည်းဒီဟာကတိတုံညာနှစ်ခုအပိုင်းနဲ့စစ်စီရေးကတော့အချိန်နဲ့အတူတူတဖြည်းဖြည်းနဲ့မြင့်တင်လာပြီပေါ့လေ။ဒီဟာဒီကျွန်မတို့မြန်မာနေတဲ့စစ်အာဏာရှင်စနစ်အမြင့်ပြတ်တိုက်ခဲ့ရေးပန်းတိုင်နဲ့နေနေပြီးအားကျွန်မတို့ညံနိုင်တော့သွားနေတဲ့အနေထားဖြစ်ပါလေ။
လာရှုသိန်းနီလမ်းမပေါ်မှာရှိတဲ့နန်ဟူးကျေးရွာနာကစစ်ကောင်စီရဲ့ကာကင်းစခန်းမှာဒီကနေ့နေ့လယ်ပိုင်းကလေးကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ကောင်စီရဲ့အရှိမြောက်ပိုင်းစစ်ဌာနချုပ်ထဲကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အလားတူမိုးကုတ်နောင်ချိုနဲ့ကြောင်မဲဘက်မှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့မိုးကုတ်မြို့အရှိပိုင်းမှာတော့ဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့မြို့ကန်တွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာမှာစခဲ့တဲ့တစ်တုံညနှစ်ခွန်စစ်စင်ရေးကိုတရုတ်နိုင်ငံဘက်ကကြားဝင်မှုနဲ့ဇန်နဝါရီလမှာနှစ်ဖက်ယာယီအပြစ်ရပ်ခဲ့ကြပါတယ်။ဒီလို၅လကျော်တိုက်ပွဲတွေရပ်နေခဲ့ပြီးတဲ့နောက်ဇွန်လ25ရက်နေ့မှာတစ်တုံညနှစ်ခွန်စစ်စင်ရေးဒုတိယလှိုင်းကိုပြန်ဆခဲ့တာပါဒီလိုတိုက်ပွဲတွေပြန်လည်းမဖြစ်ခင်တရုတ်အစိုးရအထူးကိုယ်စားလှယ်တိတ်ရှိချွမ်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်တိုက်ပွဲတွေပြန်ဆတဲ့ဇွန်လ25ရက်ကြာသပတေးနေ့ကလည်းထိုင်းနိုင်ငံဘန်ကောက်မြို့မှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွားရောက်တွေ့ဆုံခဲ့ပါသေးတယ်မြန်မာနိုင်ငံငင်းချမ်းရေးတည်ငြိမ်ရေးတွေကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်